ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လိတ်ကျွန်းလူတက်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုတ်သမားအုပ်တေးတန်းချမှတ်ခံထားရတဲ့အပေါ်ကန့်ကွက်ဆန္ဒပြတာတွေဖြစ်နေပြီးဒီကနေ့အကြီးဆုံးဖြစ်ခဲ့တာကတော့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့မှာပါဆန္ဒပြသူတွေဟာမဲဆိုင်တာကြီးလိုက်ချစ်ကြည်ရေးတရားထိတက်ပြီးဆန္ဒပြခဲ့ကြတဲ့အတွက်ထိုင်းနိုင်ငံဘက်ကတာဝန်ရှိသူတွေကချစ်ကြည်ရေးတရားကိုယာယီပိတ်ခဲ့ပါတယ်။ဒီအတော့အတွင်းမှာပဲတေးတန်းချမှတ်ခံထားရတဲ့လူငယ်အုပ်ကိုလုံခြုံရေးပို့ပြီးတင်းကြတဲ့အကျဉ်းဆောင်ကိုဒီကနေ့မနေ့မှပဲပြောင်းလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမကတည်င်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှုတ်သေးတန်းချခံခဲ့ရတဲ့ထိုင်းနိုင်ငံတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့အနီးကတာချီလိတ်မြို့မှာထောင်ထဲချီရှိတဲ့အင်အားတွေနဲ့ဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြမှုတွေဟာမဲဆိုင်တာချီလိတ်တံတားပေါ်အထိချီတက်ကန့်ကွက်တာတွေလုပ်တဲ့အတွက်စနေနေ့မှာတော့ထိုင်းမြန်မာမဲဆိုင်တာချီလိတ်ချစ်ကြည်တံတားယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတဦးကပြောပြပါတယ
်။ဒီခုမြန်မာနိုင်ငံသားမတရားဖျောက်ထားတဲ့မြန်မာနိုင်ငံသားလွတ်ပေးပေါ်အော်ရပြီးရင်ကဘာမကြည့်တခြင်းဆိုတဲ့ဘလောက်ပါပဲဘုံကစကားတော့ပိတ်ထားလိုက်ဆိုတာကလူမှုပဲသွားပေါ်ပေါ်ပေးဘာမှတော့မလုပ်ပါဘူးသူကပိတ်ရုံနေတဲ့ခဏပိတ်လိုက်တာပေါ့ဒီတရားဖက်ကျွန်တော်ဒီပမာဖက်ကန်ထိတ်ကြည့်တော့ဝင်သွားတယ်လေကျွန်တော်တို့ရောက်တယ်ကျွန်တော်တရားပေါ်ထိတက်သွားတယ်အဲ့ရဲ့ဒီရိုးရဲအပဝါတီကိုသွားတယ်ပမာဖက်ကတော့ဖွင့်ပေးထားတယ်ရိုးရဲကတော့ဒီလိုဟိုပဲလူတွေဝင်ရုပ်ရုပ်ဖြစ်မှာသူတို့လည်းဒီလေတရားခဏလေးပဲပိတ်လိုက်နာယူဝက်ချက်တော့55မိနစ်လောက်ပါပဲဒီဆန္ဒပြတဲ့ဆန္ဒထုတ်ဖို့ဒီလေပြန်လာတော့သူတို့ပြန်ဖွင့်ပေးတယ်လေတော့တမျိုးလုံးဖြစ်ပြီးပါလို့ရှိတယ်တော်တော်များတယ်ဗျဆန္ဒပြတယ်လို့ကျွန်တော်တို့ဒီပမာတရားဟိုပဲဒီပဲအပြည့်ပဲ
မြန်မာအနာပိုင်တွေဘက်ကအတားစီရောရှိပါရှင
်မရှိဘူးဗျမရှိဘူးဒါအားလုံးဒီကနေ့
ဆန္ဒပြရတယ်ပတ်သက်ပြီးခွင့်ပြုမိတ်နေပါတယ်ရောတင်ရလားရှင
်ကျွန်တော်ဆန္ဒတော့ခွင့်ပြုတယ်နဲ့တူတယ်ဒီလိုနဲ့ဒီမှာလုံခြုံရေးပေးတယ်ရောကျွန်တော်လမ်းရှင်းပါတယ်အကုန်လုပ်ပေးတယ်သူတို့မနေရကြဘူးသူတို့စာလိုက်ဝေးတယ်လေသူတို့ဒီ26ရက်နေ့ကိုခွဲကိုဒီမှာဆန္ဒပြဖို့တဲ့သူတို့စာလိုက်ဝေးပေးတယ
်ဝေးပေးတယ်ဆိုတော့ဘယ်သူကဝေးပေးကြလဲရှင
်စာလိုက်ဝေးတယ်ဆိုတော့ဒီလိုပေါ့တာဝန်ရှိတွေဒီစာရက်လေးနဲ့လက်ကမ်းပေါ်လာဆန်းယုံမှခွင့်မှလာရှိပါလို့အဲသူဆန်းယုံမှခွင့်ကိုရှိပြီးကျွန်တော်ချီးကျက်ကြတာပဲ
အခုလိုမျိုးကန့်ကွက်ဆန္ဒပြမှုတွေဟာမြန်မာနိုင်ငံရဲ့မြို့ကြီးအတော်များများမှာဒီဇင်ဘာလ24ရက်နေ့ကနေစတင်ပြီးဖြစ်ပွားခဲ့တာပါစနေနေ့မှာတော့ရန်ကုန်မန္တလေးတာချီလိတ်စတဲ့မြို့ကြီးတွေမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်အာဏာပိုင်တွေရဲ့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ခဲ့ရင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်အများအပြားနဲ့တရားစွဲဆိုမှုပေါင်းများစွာရှိတဲ့မြန်မာနိုင်ငံမှာလက်ကျောအရေးကိစ္စမှာတော့ဆန္ဒပြပွဲတွေကိုနိုင်ငံတဝန်းလုံးမှပြစ်လုနေတာကိုလည်းတွေ့ရပါတယ်တည်ဆုံးခဲ့ရတဲ့ဒီတိုင်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တေးတန်ပေးခံရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတော့ထိုင်းနိုင်ငံကောစမွေအချင်းထောင်ကနေစနေနေ့မနေ့ပိုင်းမှာပဲပို့ပြီးတော့လုံခြုံမှုတင်းကျပ်တဲ့နကွန်စီသမရအချင်းထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။တကွစီသမရအချင်းထောင်ကိုလို့ပြီးခါရတယ်။အဲမနေ့9နိုင်ခွဲလောက်မှာပြောင်းလိုက်တာတဲ့။ကိုစီသမရဆိုရဲထိုင်းနိုင်ငံတောင်ပိုင်းပါပဲ။စပုံမလုံးုံတဲ့ပုံစံမျိုးအနေနဲ့ဒီလိုတွေ့တာပဲရှိပါလိမ့်မယ်။ကျွန်တော်တို့ဟိုအနေနဲ့ဆိုလို့ရှိရင်တော့ဟိုပါပေါ့။တောင်အောင်သွားမယ်ဆိုရင်ပိုတော့နှီးသွားတဲ့နေရာဖြစ်သွားတာပေါ့ဗျာ
။တောက်ကြနေတော့ကတော့မြန်မာသမရဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးဝန်ကြီးချုပ်ရုံးဝန်ကြီးပန်နဒါနဲ့တွေ့ဆုံပြီးတော့တေရန်ချမှတ်ခံရတဲ့မြန်မာရွှေပြောင်းလူသမားနှစ်ယောက်ကိစ္စကိုဆွေးနွေးခဲ့တယ်ဆိုပြီးသမရယုံညွန်ကြားရေးမှူးဦးစော်ထီးက VOA ကိုပြောခဲ့ပါတယ်။လက်ကျွန်းလူသတ်မှုနဲ့ပတ်သက်လို့မကြာခင်မှာတော့အထက်တရားရုံးအဆင့်ဆင့်ကိုအယူခံဆက်တက်ပြီးမြန်မာလူငယ်နှစ်ဦးလွတ်မြောက်ရေးအတွက်ထိုင်းရှင်းနေများကောင်စီနဲ့တိုင်ပင်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းမြန်မာလူငယ်နှစ်ဦးရဲ့အကျိုးဆောင်ရှင်းနေကပြောဆိုခဲ့ပါတယ်ရှင်။